တရုတ်မြန်မာနှစ်နိုင်ငံနယ်ဆက်မန်စီမြို့နယ်မန်ဝင်းကြီးဒေသမှာတရုတ်နိုင်ငံဘက်ကဒေသခံတွေကမြန်မာပိုင်နက်နယ်မြေထဲမှာခြံစည်းရိုးလာခတ်တာကြောင့်နှစ်ဖက်ဒေသခံတွေကြားအငင်းပွားနေပါတယ်ဒီကိစ္စကိုမြန်မာအာဏာပိုင်တွေအနေနဲ့ထိထိရောက်ရောက်ကင်တွယ်ဖြေရှင်းပေးဖို့မန်ဝင်းကြီးဒေသခံတွေကလိုလားနေကြပါတယ်တရုတ်မြန်မာနယ်ဆက်အငင်းပွားမှုအခြေအနေရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင
်လက်ရှိနယ်မြေအငင်းပွားတဲ့နေရာကတရုတ်မြန်မာနယ်ဆက်နေကြားမတိုင်အမှတ်53မြင်းဆောင်1နဲ့2ကြားမှာဖြစ်ပြီးတော့ဒီလ22ရက်နဲ့23ရက်မှာတရုတ်ဘက်ကမြန်မာပိုင်နယ်မြေထဲဧက80လောက်ထိကိုဝင်ရောက်ခြံခတ်လာတာကြောင့်ဆိုပြီးတော့နိုင်ငံဒေသခံပြည်သူတွေကြားမှာအငင်းပွားခဲ့တာပါအဓိကအငင်းပွားရတာကတော့နေဆက်ချောင်းမှာတရုတ်နိုင်ငံဘက်ကရေဒိန်းနိုင်ငံတွေတိစောက်လိုက်တဲ့အခါရေစီးကြောင်းပြောင်းသွားပြီးတော့ဖြစ်ပေါ်လာတဲ့မြေနုကျွန်းကိုတရုတ်ဒေသခံတွေကသူတို့ပိုင်အဖြစ်ခြံစည်းဥခတ်လာတာကြောင့်လို့မန်ဝင်းကြီးဒေသခံတို့က VOA ကိုပြောပါတယ်
ဒီနေ့တိုက်စားတော့မြန်မာနိုင်ငံဘက်မှာမြစ်ထိန်းနိုင်ရမလုံနိုင်ဘူးအဲ့တော့သူတို့ကလှုပ်တော့ဒီဘက်ကိုမြစ်ရည်တွေတိုက်စားပြီးတော့မြင်းနုကျွန်းတွေကဒီဧက80လောက်သူတို့ဘက်ကိုကတ်သွားတာပေါ့လေပေါ်သွားတာပေါ့မြန်မာနိုင်ငံဘက်ကတော့မြစ်ချောင်းကစီးတာပေါ့လေအဲ့ဒါတော့နမန်ချောင်းဒါပေမဲ့အဲ့ဒီမြင်းနုကျွန်းဧက80လောက်ကိုသူကထတ်လို့ခြင်းနဲ့သဘောပေါ့နော်အဲ့ဒါကျေးဇူးရပါခတ်တယ်ခန့်နေတာနာမှာပဲကျွန်တော်ကသတ်သားတယ်ဆိုပြီးတော့မှတောင်းလို့ကြတယ်ဗျာ
ခြံစည်းရိုးခတ်တာဟာ COVID-19 ရောဂါကြောင့်လူအဝင်ထွက်တားဆီးဖို့လို့တရုတ်ဘက်ကအကြောင်းပြခဲ့ပြီးမြန်မာဘက်ကခြံစည်းရိုးဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်10မိနစ်လောက်အကြာမှာတော့တရုတ်နိုင်ငံဘက်ကလုံခြုံရေးအဖွဲ့ဝင်တွေရောက်လာကြောင်းလည်းပြောပါတယ
်ကျွန်တော်ဖြူဖြတ်ပြီးအဲ10မိနစ်လောက်ကြာတော့အဲ့ဒီလုံးမျိုးရေးစတက်လို့ခေါ်မယ်ပေါ့လေဒီလက်နဲ့အပြည့်စုံမယ်သူတို့ရောက်လာတာရှိတယ်။အင်းအားက30-40လောက်ရှိတာပေါ့။အဲဒီရေကားနဲ့တော့သူတို့အဲလိုပေါ့ point ကားနဲ့လာတာ
။နေကြမတိုင်အမှတ်53မြင်းဆောင်3ကတော့ပျောက်ဆုံးနေပြီဖြစ်တယ်လို့53မြင်းဆောင်4ကတော့မြေကမ်းပေါ်ကနေရေထဲကျလူဖြစ်နေပြီလို့ပြောပါရယ်။မဝင်းကြီးနေဆက်ဒေသမှာ2014ခုနှစ်ကလည်းတရုတ်ဘက်ကသူတို့ပိုင်နယ်လို့သတ်မှတ်တဲ့နေရာမှာပင်းနစအမြင့်မြစ်ထိန်နိုင်ငံကိုတိစောက်ခဲ့သလို2020မှာအဲ့ဒီမြစ်ထိန်နိုင်ငံပေါ်မှာခြံစည်းရိုးကာယံခဲ့ပါတယ်။အဲ့နောက်မြေနုကျွန်းတွေပေါ်လာပြီး2019ခုနှစ်မှာလည်းနှစ်ဖက်ပြည်သူတွေအကြားအငင်းပွားတာတွေဖြစ်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။မဝင်းကြီးဒေသခံရမ်မီရဖတ်ဦးကတော့ဒီလိုအငင်းပွားတာတွေမကြာခဏဖြစ်တယ်လို့လည်းပြောပါတယ်
။ကျင်းတော့ရဖြစ်ဘူးတယ်ခဏခဏဖြစ်ဘူးတယ်၃-၄ခါတော့ရှိပြီ။အရင်နှစ်သုံးခါဆိုရင်တို့ကဒီနက်နက်ကင်မိမတော်မှာဒီဘက်နော်ဒီတဲ့မနေ့တုန်းကလေအဲ့လိုခဏခဏလည်းဖြစ်ပူပ
ါနေသက်ညင်းပွားမှုတွေရေရှည်ဆက်မဖြစ်စေဖို့အစိုးရအနေနဲ့ကြက်ကြက်မက်မက်ဆောင်ရွက်ပေးစေခြင်းကြောင့်လဲမန်ဝင်းမြို့မိမြို့ဖတ်တူကတောင်းဆိုထားပါတယ
်အစိုးရကတော့လာပြီးနေဆောင်ပေးတာတော့မရှိသေးဘူးတုန်းကလာမဖြစ်ရှင်းပေးတော့လေနေဒီကျွန်တော်တို့ရွာသားတွေလည်းပဲဖြစ်ရှင်းနေရတာပေါ့ဗျာတိုးမယ်ဆိုရင်တော့ဒီပေါင်စီလာပြီးဆီဆစ်ပေးလို့ပေါ့ဗျာကျွန်တော်တို့အဲ့ဒါကိုလည်းစာတို့လည်းတင်ခဲ့ပြီးပါပြီ။နှစ်ချိန်ရှိပါပြီ။ဒါမဲ့သူချမှုကဘာမှမရှိလာဘူး။အဲ့ဒါတိတိရဲ့ဆောင်ဖေးစီခြင်းနဲ့ကကျွန်တော်တို့ပိုင်တာဘယ်လောက်ရှိရလဲ။သူတို့ပဲပိုင်တာဘယ်လောက်ရှိမလဲဗျာ။ကျွန်တော်ကောင်းမွန်တာပြီးတော့ဆီချစ်မပေးဘူးဆိုရင်တော့ပြဿနာတက်လျှောက်ပြီးသွားမှာမဟုတ်ဘူးဗျာ။အဲ့ဒါကြောင့်ပြဿနာပိုကြီးသွားနိုင်မှာဆိုလို့ပေါ့ဗျာ
။ပြီးခဲ့တဲ့နှစ်အတွင်းကကိုကန့်ဒေတာလောက်ကန်မျိုးအနီးမူဆဲခရိုင်မန်ဟီရိုမြို့အတွင်းမှာလည်းတရုတ်နိုင်ငံဘက်ကခြံစည်းရိုးခတ်တာရှိခဲ့တာကြောင့်မြန်မာနိုင်ငံဘက်ကကန့်ကွက်တာတွေရှိခဲ့ဘူးသလို2019ခုနှစ်ကလည်းချင်းရွှေဟော်နဲ့နန်းခမ်းမြို့နယ်ဘက်ဒီမှာနေဆက်ရေးအငင်းပွားတာတွေဖြစ်ခဲ့ပါတယ်တရုတ်နဲ့မြန်မာနိုင်ငံထိစပ်နေတဲ့နယ်ကြားမြစ်ဟာမိုင်ပေါင်း1350နီးပါးရှည်လျားပြီးတော့နှစ်နိုင်ငံနဲ့နမိတ်စာချုပ်ကိုတော့1960ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်တရုတ်မြန်မာနယ်စပ်သဘောတူစာချုပ်အရ၅နှစ်တကြိမ်နယ်နိမိတ်ပူးတွဲဆစ်ဆေးရမှာဖြစ်ပေမဲ့1995ခုနှစ်ခရဲကမဆစ်ဆေးနိုင်တာဟာ24နှစ်ကြာခဲ့ပါတယ်2018-2019ခုနှစ်အတွင်းနယ်မြေအငင်းပွားတာတွေဖြစ်ခဲ့ပြီးတဲ့နောက်2019ခုနှစ်မှာတော့နိုင်ငံနယ်နိမိတ်ပူးတွဲဆစ်ဆေးမှုတွေကိုပြန်လည်စတင်ခဲ့ပါတယ်ခင်ဗျာ